Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်ခင်ဗျာ VOA မေကန်တဲ့2019ခုနှစ်မေလ25ကြာတာပရိနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေညမစံတော်ချိန်ည9:00-10:00အထိလိုင်းမီတာ24.25-30.50နဲ့လိုင်းလက်190ဒိုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေကတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကအသေးခံဘုံးကွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဒီကနေ့ထပ်မံဖမ်းဆီးလိုက်သူ2ဦးပါဝင်အခုဆိုရင်ဖမ်းဆီးထားသူစုစုပေါင်း10ယောက်ထိရှိသွားပါပြီ။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်ကကျွန်းတစ်ခုနီးအမေရိကန်စစ်သည်တွေကိုမောင်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ NCA အပြည့်အစုံချုပ်မှာနေမြေပန်းချရေးခွဲမထွက်ရဘူးဆိုတဲ့အချက်နဲ့ပတ်သက်လို့ရှမ်းပါတီတခုထောက်ပြတာက
လူမဆုံးတဲ့အချိန်မှာပင်မသာကြီးကိုဆန့်ကျင်ပြီးတော့ဆမ်းမလိုက်နေဆိုနောက်ချင်းနေနေဆဲချင်းနေကိုရှိနေတဲ့အဖွဲ့ဘယ်လိုလုပ်လာတော့လဲတို့ပိတ်ပြင်သားပြရ
ဒီအကြောင်းကိုသတင်းတွေအပြင်မှာတင်ဆက်သွားဖို့ရှိသလိုလက်ရှိကျင်းပနေတဲ့27ပင်လုံးညီလာခံမှာရောက်ရှိနေကြတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဟာအမနက်ဖြန်မှာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့အစီအစဉ်ထားတဲ့အကြောင်းနဲ့ဒီလိုအစီအစဉ်တွေကိုတရုတ်ထူးကိုယ်စားလှယ်ကဆက်ပြီးတော့ဂျိုးပန်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းလေးကိုပါတင်ပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ပြောပြမှာဖြစ်ပါတယ
်ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းလာနေလုံးကတေကံဘုံခွဲတက်ခတ်မှုနဲ့ဆက်နေပြီးဒီကနေ့စောပိုင်းတိကျစီရှာဖွေစီးနှင်းမှုတွေအတွင်းဖမ်းဆီးလိုက်သူ2ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးထိရှိသွားပါပြီမန်ချက်စတာမြို့ပိုင်းကတိုက်ခန်းတွေတစ်ခုမှာစီးနှင်းရှာဖွေမှုအတွင်းဖမ်းဆီးခဲ့တဲ့အမျိုးသမီး2ဦးကိုတော့တစုံတရာအေးအေးပါမရှိဘဲမနေ့ကပဲပြန်လွတ်ပေးခဲ့ပါတယ်မန်ချက်စတာရဲ့တပ်ဖွဲ့အကြီးကအေရန်ဟော့ကင်းစ်ကတော့ပြီးခဲ့တဲ့ရက်တွေကရဲတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေအတွက်ပြင်းမှန်းခက်ခဲလာတဲ့ကာလတစ်ခုဖြစ်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေလည်းရှိခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါဖမ်းဆီးမှုတွေမှာထူးခြားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းနဲ့စီးနှင်းရှာဖွေမှုတွေအတွင်းတိစီရမိတဲ့ထောက်ထားတွေကလည်းစုံစမ်းစစ်ဆေးမှုတွေအထူးအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်ဖမ်းဆီးထားသူတွေကဘုံခွဲတက်ခဲ့မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတော့ရဲတပ်ဖွဲ့ကမပြောပါဘူးအကြမ်းဖက်တက်ခဲ့မှုမှာထိခိုက်ဒေဆုံးသွားသူတွေအတွက်အောင်မေဝယ်ခန္ဓာတစ်ခုကိုတော့မန်ချက်စတာမြို့မှာပဲဒီကနေ့နဲ့ကျင်းပခဲ့ကြပါတယ်မန်ချက်စတာမြို့ကအားကစားရုံမှာအမေရိကန်ပေါ့ပ်ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲအဆုံးသတ်ချိန်မှာဘုံခွဲတက်ခဲ့မှုကြောင့်ထိခိုက်ဒေဆုံးရသူတွေကိုရည်စုပြီးအမတ်တရပန်းတွေပူပေါင်းနေဖျောင်းနေနေတဲ့မြို့နယ်မှာရှိတဲ့ဆိုင်ရန်စီရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာရဝါပြုခဲ့ကြတာပါ။အောက်မြေကခန်းနာပြီးမကြာခင်မှာပဲဗီမာကြီးအဲလစ်ဆွဲဟာလည်းကလေးအများစုပါဝင်တက်ခတ်မှုမှာဒဏ်ရာရရှိခဲ့သူ64ဦးကစေကုတမှုခံယူနေသူတွေတချို့ရှိရာတော်ဝင်မန်ချက်စတာကလေးစီရင်ကိုတွားရောက်ကြည့်ရှုပါတယ်။ရုံးမြင့်တန်ကြားကနေမင်းငုံစကားပြောကြားခဲ့တဲ့ပရိသတ်ဝန်ကြီးချုပ်ထရီဇာမေကတော့အချမ်းပတ်ဝါရီတွေရဲ့အန်ဒီယ3ပြည့်ချက်ကိုအမြင့်ဆုံးအစ်မဆက်လက်ထားရှိသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဘုံးဖောက်ခွဲတိုက်ခတ်မှုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဒီကနေ့ပြောမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောဆိုလိုက်ပါတယ်။နေတိုးညီလာခံကိုတက်ဖို့ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ကိုရောက်ရှိလာတဲ့ဗြိတိန်ဝန်ကြီးချုပ်မေးကအမေရိကန်နဲ့ဗြိတိန်ကြားကာကွယ်ရေးနဲ့လုံခြုံရေးထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုကယုံကြည်မှုပေါ်မှာတိစောက်ထားတာဖြစ်တဲ့အကြောင်းဒီယုံကြည်မှုဆိုတာကထောက်လန့်ရေးအချက်အလက်တွေကိုလျှို့ဝှက်မျှဝေနိုင်မှုဖြစ်ပါတယ်လို့သတင်းတောက်တွေကိုပြောဆိုသွားပါတယ်တရားဥပဒေစိုးမိုးရေးအဖွဲ့တွေကြားထောက်လန့်ရေးအချက်အလက်မျှဝေမှုဟာပေါက်ကျမှုမရှိစေရပါဘူးဆိုတာကိုသမ္မတထရန့်ကိုဒီကနေ့ရှင်းရှင်းလင်းလင်းပြောမှာပါလို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်မန်ချက်စတာဖောက်ခွဲမှုအသေးစိတ်အချက်အလက်တွေကိုအမေရိကန်ဘက်ကမီဒီယာကိုဖွင့်ချခဲ့တဲ့အပေါ်စိတ်ဆိုးဒေါသဖြစ်နေကြတဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဖောက်ခွဲမှုကိုစုံစမ်းစစ်ဆေးနေတဲ့ရဲအဖွဲ့ကတော့အမေရိကန်ရဲအဖွဲ့နဲ့သတင်းအချက်အလက်မျှဝေတာကိုရပ်လိုက်ပြီလို့လည်း BBC ကဖော်ပြပါဗျ။နောက်ထပ်သတင်းအချက်အလက်ပေါက်ကြားမှုမရှိစေရပါဘူးလို့အမေရိကန်အစိုးရဘက်ကအာမခံချက်မပေးမချင်းအမေရိကန်ရဲတွေနဲ့တိုက်ခတ်မှုဆန်ရသတင်းအချက်အလက်တွေကိုမျှဝေတော့မှာမဟုတ်ဘူးလို့သတင်းရှင်းပြတွေရဲ့အဆိုကိုကိုကာပီ Reuters သတင်းကဒီကနေ့ဖော်ပြပါဗျ။မန်ချက်စတာအသေးခံဘုံးခွဲသမားရဲ့နာမည်ကိုဗြိတိန်တာဝန်ရှိသူတွေမထုတ်ပြန်ရသေးခင်မှာအမေရိကန်သတင်းဌာနတွေကအမေရိကန်အရာရှိတွေစီကရတဲ့သတင်းတွေနဲ့အသေးခံဘုံးခွဲသမားရဲ့နာမည်ကိုဖော်ပြခဲ့ကြတာဖြစ်ပါတယ်။ New York Times သတင်းစာကြီးကလည်းတရားဝင်မထုတ်ပြန်ရသေးတဲ့မှုခင်းဆန်ရဓာတ်ပုံတွေကိုဇက်တိုက်ဖော်ပြခဲ့တာဖြစ်ပါတယ်။
ကဘာကြီးရဲ့နေရာတချို့မှာလူမျိုးသားတွေကိုစိုးရိမ်ကြောက်လန့်မှုတွေနဲ့မျိုးသားရေးဝါဒခေါင်းဆောင်ထလာနေတဲ့ပေါ့ဂျာမနီနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကဒီကနေ့ပဲသတိပေးလိုက်ပါတယ်ကစ်စ်ကဘာကြီးမှာအထူးချန်နေထိုင်မှုတိုင်းကာယမီနောက်ကွယ်မှာပုံနေဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းလဲပရိုတက်စတင်ပြုရင်ပြောင်းလဲရေးလှုပ်ရှားမှုအနည်း50ပြည့်အထိမ်းမဖြစ်ဘာလင်မြို့တော်ကဘရင်ဒန်ဘတ်မဟုတ်ရှိကအခမ်းအနားမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အတူထိုင်ရင်သမ္မတအိုဘားမားသမ္မတဟောင်းဥပမာမှတ်ချက်ပြီးပြောဆိုလိုက်တာပါ။ဂျာမနီဝန်ကြီးချုပ်ပါဝင်ကမ္ဘာခေါင်းဆောင်တချို့နဲ့အတူကမ္ဘာတဝန်းကဒုက္ခတွေအတွက်အခွင့်အလမ်းတွေရရှိဖို့နဲ့ပြည်စုံမှုမရှိတဲ့သူတွေအတွက်တာဝန်ယူဖြည့်ဆည်းပေးနိုင်မှုကြိုးစားပန်းစားဆောင်ရွက်ခဲ့ရတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လူပေါင်းထောက်ချီတက်ရောက်လာတဲ့ခန်းထဲမှာပွင့်လင်းလွတ်လပ်မှုနဲ့ကမ္ဘာလုံးဆိုင်ရာလွှမ်းခြုံလာနေတဲ့အခြေအနေတွေကိုအလေးထားပြောဆိုရမှာလူ့ခွင့်ရေးကိုချုပ်ပေါက်ပြီးဒီမိုကရေစီနဲ့တတိပုဂ္ဂလလွတ်လပ်ခွင့်တွေကိုဖိနှိပ်ထိန်းချုပ်တဲ့အစဉ်လာတွေကိုတွန်းလှန်ရလိမ့်မယ်လို့လည်းသမ္မတဟောင်းဥပမာကပြောဆိုသွားပါတယ်။လူတွေကမှသဘောထားကွဲပြားအောင်ကြိုးစားနေတဲ့သူတွေကိုဝိုင်းပယ်အောင်ကြိုးစားရမှာဝိုင်းဝန်းကူညီဖို့လည်းမျိုးဆက်တဲ့လူငယ်ခေါင်းဆောင်တွေကိုတိုက်တွန်းနိုင်မယ့်ဩဇာအရှိန်ဟောသူ့မှာကြံ့အောင်မယ်လို့ညွှန်လင်းတဲ့အကြောင်းလည်းပြောဆိုကြတာပါ။အမေရိကန်သမ္မတဟောင်းအခမ်းအနားမှာပါဝင်တက်ရောက်လာတာလာမယ့်စက်တင်ဘာယူကော်ပွဲမှာအနိုင်ရပြီးတက်တန်း40မြောက်တာဝန်ယူနိုင်မှုညွှန်လင်းထားတဲ့ဂျာမနီဝန်ကြီးချုပ်ကလူချိန်များအောင်လုပ်တဲ့လုပ်ရတစ်ခုဖြစ်နေလဲဂျာမန်တိုက်ခိုက်နိုင်ငံရေးသမားတချို့ကဝေဖန်ကြပါတယ်။
စီးစကတက်ပါတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုဖျက်သိမ်းဖို့ရည်ရွယ်တဲ့အမေရိကန်ရီပါဘလစ်ကန်ကျန်းမာရေးဆောင်ရှားမှုဥပဒေကိုကျင့်သုံးတဲ့ဆနစ်တာကာလအတွင်းခမန်းချီအမေရိကန်23တန်းတို့ကျန်းမာရေးအာမခံဆုံးရှုံးသွားမယ်လို့ပါတီဆွဲကင်တဲ့လွှတ်တော်ဖန်နာရေးယုံ CBO ကပြောဆိုလိုက်ပါတယ်ဒီဥပဒေကိုတော့မနစ်ဗုဒ္ဓဟူးနေ့ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်မှာလူမှုအပေါ်တက်ရောက်နိုင်ခြင်းခံမှန်းချက်ကျန်းမာရေးဆောင်ရှားမှုလွှမ်းခြုံနိုင်မှုအတိုင်းအတာငွေကုန်ကြေးကျတဲ့အစိုးရအသုံးစရတို့နဲ့ပတ်သက်တဲ့သုံးသပ်ချက်ကို CBO ကထုတ်ပြန်တာဖြစ်ပါတယ်မေလ၄ရက်နေ့ကထောက်ခံမဲ218မဲကန့်ကွက်မဲ213မဲနဲ့ပုဂ္ဂတိကအတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးဥပဒေကိုကျင့်သုံးတဲ့အခါမှာကျန်းမာရေးအာမခံအသုံးစရိတ်ကိုရှော့ချသုံးဆက်သူတွေပုံများလာပြီးအခွင့်မဆောင်ခင်ကြိုတင်ကြခံရမဲ့ကျန်းမာရေးစည်းရေးစကပုံများလာမဲ့အရေးရင်ဆိုင်ရနိုင်တယ်လို့လဲ CBO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြီးညာထားတာကိုစင်ခေါ်တဲ့လောရတစ်ခုဖြစ်အမေရိကန်ရေတပ်စစ်တမတော်စင်းဟာတောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးဖြတ်တန်းခုံပေါင်းနေပါတယ်။အမေရိကန်ရေတပ်ကပထမတက်မစ်ဆိုင်းတုံးတပ်ဆင်ထားတဲ့ USS Dewey စစ်တမဟာ Stratley ကျူးစုတွေကမစ်ချိတ်ကြောက်တန်းအနီးရေမှန်12မိုင်အတွင်းခုံပေါင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါအမေရိကန်ပြည်ထောင်စုကနိုင်ငံတကာကြီးပိုင်တဲ့ထက်မှလွတ်လပ်စွာရေကြောင်းသွားလာခွင့်တွေကိုထိန်းသိမ်းဖို့ရည်ရွယ်ပြီးစောင့်နေတာဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ပြောခွင့်ရသူဗိုလ်မှူးဂျေမီဒေးဗစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်တပ်ဖွဲ့တွေကတောင်တရုတ်ပင်လယ်ပြင်တွင်နေ့စဉ်ရက်ဆက်ဆိုးလိုသွားလာလှုပ်ရှားနေကြပြီးနိုင်ငံတကာဥပဒေနဲ့ညီလေရင်ပြန်ဆန်းမှုတွေသင်းမောခုံမောမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါအမေရိကန်စစ်တပ်ရဲ့ဒီကနေ့လှုပ်ရှားမှုတွေကသမ္မတဒေါ်နယ်ထရန့်လက်ထက်မှာပထမဆုံးအခြေအနေလဲဖြစ်ပါတယ်ဒီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတော့အမေရိကန်ရဲ့ကင်းလဲတဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ကျင်းမှုကိုထိခိုက်စေတဲ့အကြောင်းဒင်းတောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်။ကမ္ဘာမှာရေကြောင်းသွားလာမှုအများဆုံးတွေကတခုဖြစ်တဲ့ဒေသမှာဒီနိုင်ငံကလူလုံကျွန်းတွေတည်ဆောက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်နဲ့တခြားနိုင်ငံတွေကပါဝေဖန်ပြောဆိုနေကြတာပါ။ဒီနိုင်ငံကအားလုံးနီးပါးကိုပိုင်ဆိုင်ကြောင်းကြီးညာထားတဲ့ဒေသတွေမှာထိုင်ဝမ်၊ဖိလစ်ပိုင်၊ဗီယက်နမ်တို့အပါအဝင်တခြားအာရှနိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့အတွက်ပိုင်ဆိုင်နယ်မြေပိုင်ဆိုင်မှုတွေအခြေခံညှင်းပွားမှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကဘတ်စကာဂိတ်တစ်ခုမှာအသေးခံဘုံးခွဲသမား2ဦးရဲ့ဘုံးခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဖောက်ခွဲမှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်3ဦးသေဆုံးခဲ့ပါတယ်။တခြားရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲသား5ဦးတို့လည်းထိခိုက်ဒဏ်ရာရပါတယ်။တိုက်ခိုက်ခံရပြီးနောက်မှာတော့အင်ဒိုနီးရှားအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတပ်ဖွဲ့ကတိုက်ခိုက်ခဲ့သူတွေရဲ့အိမ်တွေလိုယူဆရတဲ့ဗန်တန်းနဲ့အနောက်ဂျာဘာကအိမ်နှလုံးကိုဝင်ရောက်စီးနှင်ရှာဖွေခဲ့ပါတယ်။ ဘုံခွဲတိုက်ခိုက်ခဲ့သူတွေကအနောက်ဂျာဘာပြည်နယ်ကအသက်40အရွယ် Ichnu Nurul Salam နဲ့အသက်32နှစ်အရွယ် Ahmed Shukri ဖြစ်တယ်လို့ရဲကထုတ်ဖော်ပြောဆိုပါတယ်။သူတို့ရဲ့ဆွေမျိုးတွေကို DNA စစ်ဆေးဖို့နဲ့စစ်ဆေးမေးမြန်းဖို့အန်တာပိုင်တို့ကခေါ်ယူထားတယ်လို့လည်းရဲကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုလုံးကိုစုံစမ်းစစ်ဆေးဖို့ Indonesia သမ္မတဂျိုကိုဝီဒိုဒိုကဒီကနေ့ကြာသပတေးနေ့မှာညွှန်ကြားထားပါတယ်။ဒီဘုံပေါက်ကွဲမှုကအတီကံဘုံခွဲတိုက်ခိုက်မှုလို့ယူဆရပြီးတိတ်ကိုစိုးရင်ရတယ်လို့လည်းအမျိုးသားရဲတပ်ဖွဲ့ရဲ့ဒုတိယအကြီးအကဲစီရက်ရူတင်ကသတင်းထောက်တွေကိုပြောပါတယ်။ဂျကာတာအရှေ့ပိုင်းကဝန်တန်းအလုပ်သမားတွေအများစုနေထိုင်ရာရက်ကွက်ကခီးတယ်တင်ဘင်ကားတွေနဲ့ဘတ်ကားကြီးတွေပြည့်စွဲရာကံပေါင်မီလာယူဘတ်ကားကအနီးပေါက်ကွဲမှုဖြစ်ခဲ့တာပါ။နိုင်ငံသားတွေကဘာလဲခီးသွားတွေအသွားလာရှိတဲ့နေရာတော့မဟုတ်ပါဘူး။အတော်လေးပျက်စီးသွားတယ်လို့တော့ဂျကာတာအရှေ့ပိုင်းဆိုင်ရာရဲချုပ်အန်ဒရီဝီဘိုဝိုကပြောပါတယ်တိုက်ခိုက်မှုကဘသူလက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။ကမ္ဘာမွတ်စလင်လူရဲ့အများဆုံးအင်ဒိုနီးရှားနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုသူတို့လုပ်နေတာလို့တော့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS အဖွဲ့ကပြောဆိုထားပူပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကပဲစီးနင်းတိုက်ခိုက်ထိန်းချုပ်ထားတဲ့အစ္စလာမ်စစ်သွေးကြော်ကိုရှင်းလင်းဖို့အစိုးရတပ်တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်။ပြစ်ခတ်မှုတွေပေါက်ကွဲတဲ့နေရာမှာပဲဖိလစ်ပိုင်စစ်တပ်ကရဟတ်ရင်နှစင်းကမြို့ရင်းကိုပြန်တန်းလာပြီးခေါင်းမိုးပေါ်တွေမှာနေရာယူခဲ့ကြတယ်လို့တန်ချက်ကကားတွေလည်းမြို့ထဲကိုဝင်လာခဲ့ကြတာပါ။လူကြီးနှစ်သိန်းလောက်ရှိတဲ့မာရဝီမြို့ကဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးနေကြပါတယ်။မခြားသေးရင်ကတိုက်ပွဲတစ်ခုအတွင်းရရှိခဲ့တဲ့ဒဏ်ရာကိုကုသပြီးမြို့ထဲမှာအနားယူနေတယ်လို့အာဏာပိုင်တွေကယူဆထားတဲ့စစ်သွေးကြော်ခေါင်းဆောင်အစ်စနီလိုဟာပီလုံကိုဖိလစ်ပိုင်လူမျိုးရေးတပ်ဖွဲ့တွေဖမ်းဆီးဖို့ကြိုးပမ်းရာကနေအင်္ဂါနေ့နောက်ပိုင်းမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။ဒါပေမဲ့လည်းစစ်သွေးကြော်တွေကမြို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ပြီးနေအိမ်တွေတက်တူချောင်းတချောင်းနဲ့ကက်သလစ်ခရစ်ယာန်ဖခင်ကျောင်းတစ်ခုကိုပါမိရှုဖျက်ဆီးခဲ့သလိုဖခင်ကျောင်းကခရစ်ယာန်ဘုန်းတော်ကြီးတစ်ပါးနဲ့လူပေါင်းတရာစင်ကျော်ကိုလည်းတရားခံအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ရတာကလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအစီအစဉ်လည်းပြပြခဲ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရစစ်သား6ဦးထက်မနည်းကြာဆုံးပြီးစစ်သွေးကြော်တွေဘက်ကတော့13ယောက်သေဆုံးခဲ့တဲ့အကြောင်းလည်းစစ်တပ်ကသတင်းထုတ်ပြန်ခဲ့တာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတော့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာစစ်အုပ်ချုပ်ရေးကိုကြီးညာလိုက်ပြီးစစ်သွေးကြွတွေကိုလည်းအပြည့်အစုံနှိမ့်နှင်းသွားမယ်လို့ဂရီပြူပြောဆိုခဲ့ပါတယ်။စစ်အုပ်ချုပ်ရေးကိုတနင်္ဂနွေလုံးအတိုက်အခါနဲ့အထိပါကြီးညာကောင်းကြီးညာသွားမယ်လို့သမ္မတကသတိပေးခဲ့တဲ့အတွက်လည်းလူ့ခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်ပူပန်နေကြပါတယ်။
ရှားရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေးရဲ့အမှုကိုဒီကနေ့ကြာသပတေးနေ့မှာဒုတိယနေ့အဖြစ်ရုံးထုတ်စစ်ဆေးပါတယ်။သမ္မတဟောင်ပတ်ကွန်ဟေးကိုလက်ထပ်ခတ်ပြီးတရားရုံးကိုခေါ်ဆောင်လာတာပါ။လက်ပေးလက်ယူမှုအပါအဝင်သူမကိုရာရုကဖေရှားရေးလွှတ်တော်ကဆုံးဖြတ်ခဲ့ရတဲ့အထိဖြစ်ခဲ့တဲ့အရှုပ်တော်ပုံလေးနဲ့ဆက်ဆက်ပြီးပြစ်မှု18ခုနဲ့တမရဟောင်းဘတ်ဆွဆွဲခံရတာဖြစ်ပြီးတရားရုံးထုတ်စစ်ဆေးဖို့စောင့်ဆိုင်းနေရတဲ့ကာလအတွင်းထောင်ထဲမှာထိန်းသိမ်းထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကကနဦးချမ်းသာစစ်ဆေးမှုမှာတော့တမရဟောင်းကဆွဆွဲချက်တွေအလုံးကိုညှင်းဆိုပါတယ်။တမရဟောင်းရဲ့ရှင်နေကလည်းမစ္စစ်ဘတ်ရဲ့အမှုနဲ့ပတ်သက်ပြီးတင်းတဲ့တက်တီတွေကကောက်ချက်တွေမှန်းဆချက်တွေကိုအခြေခံထားတာဆိုပြီးတော့ပေးချထားပါတယ်။တမရဟောင်းရဲ့သမရဟောင်းကိုရာဇကဖယ်ရှားဖို့လွှတ်တော်ကဆုံးဖြတ်ခဲ့ကြတာဟာဆိုရင်ကိုရီးယားရဲ့နုနယ်တဲ့ဒီမိုကရေစီစနစ်ပေါ်မှာဆန်းသတ်မှုလည်းဖြစ်ပါတယ်။သမရဟောင်းအနေနဲ့သူမကိုရာဇကဖိအားပေးဖယ်ရှားခံခဲ့ရတဲ့အာဂရီလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးရာဇဝတ်မှုဆိုင်ရာဆွဲဆိုချက်တွေကိုရင်ဆိုင်နေရချိန်မှာပဲတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကထင်းထင်းပေါ်ပေါ်ဖြစ်လာကြတာလည်းဖြစ်ပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာကျမ်းမာရေးဦးအောင်ခင်ရဲ့သုံးသက်ချက်တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်UWS ဥဆောင်တဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းရေးညီလာခံအပြင်ပန်းမှဒီကနေ့တီးခြားတွေ့ဆုံခဲ့သလိုမနေ့ဖြန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေပါတယ်။ဒါအပြင်မြောက်ပိုင်းအဖွဲ့ကဆွေးနွေးတဲ့ငြိမ်းချမ်းရေးမူစာရန်းကိုလည်းငြိမ်းချမ်းရေးကော်မရှင်ကိုဒီကနေ့လွှဲပြောင်းပေးခဲ့ကြောင်းသိရပါတယ်။ငြိမ်းချမ်းရေးညီလာခံမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်မမီခါကနေပြည်တော်ကနေခုလိုသတင်းပေးပို့ထားပါတယ်
ဒီကနေ့နေပြည်တော် Horizon Hotel မှာပြည်တော်စုငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေအလို့သဘောတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြလဲဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုဖို့ငင်းဆန်နေကြပါတယ်
ညပိုင်းအဖွဲ့ကရေးဆွဲထားတဲ့ငင်းငင်းရေးမှုတို့လည်းအစိုးရစီချပြလိုက်သလိုမီဒီယာတွေကိုလည်းဖြန့်ဝေပေးခဲ့ပါတယ်သူတို့လက်ခံထားတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေပတ်သက်ပြီးရှေ့ဆက်သွားမဲ့လမ်းကြောင်းအပေါ်ဝါဒေတားရဲ့ပြပစက်တွေရေးတာဝန်ခံကြောက်ကိုရှန်ကအခုလိုပြောဆိုခဲ့ပါတယ်ကျွန်တော်တို့ဖွဲ့ထားတဲ့ကောမဒီဟာနိုင်ငံအစိုးရကိုတော့တိုက်တယ်ဆိုတော့မဟုတ်ဘူးကျွ တို့ကနိုင်ငံရေးပါတီပဲဖွဲ့ထားတာပါเนาะဖွဲ့ထားတဲ့ကောင်မတီကတော့နိုင်ငံရေးနဲ့ဆိုင်တာပေါ့เนาะသူတို့ဘက်ကနေလက်မခံတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဒါမှမဟုတ်ကျွန်တော်တို့တော့ဆက်ပြီးတော့ဟောဆောင်ရွက်နိုင်အောင်ထိုးဖောက်နိုင်အောင်တော့ကျွန်တော်တို့ငင်းချမ်းရေးရအောင်တော့ဆောင်ရွက်သွားမယ
်ပြည်အောင်စုငင်းငယ်ကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းကတော့တွေးဆမှုဟာအလို့သဘောတွေးဆမှုဖြစ်ပြီးအကောင်းဆုံးအခြေအနေတစ်ခုဖြစ်တယ်လို့ရှုမြင်ကတင်ပြလာတဲ့မူကိုလည်းအစိုးရကိုပြန်လည်ချပြသွားမယ်လို့ပြောဆိုလိုက်ပါတယ်
။ဒါရစမီးလာမှာပါလို့ကလာပြီးတော့ social ပဲ
။ဟုတ်ကဲ့ပါတော
့။ဒီဖွဲ့လာတဲ့အတွက်အလို့ခဏခဏနဲ့တစ်ဖွဲ့ချင်းစီတွေ့ရဲ။အားလုံးကကျွန်တော်တို့နားလည်မှုရှိတယ်။ဒါပြကျေးဇူးတင်တယ်။ဒါရောက်ဝင်းရိုင်းအတွက်ရွယ်ချက်တူတဲ့အတွက်အားလုံးကိုနမဆုံကျွန်တော်ဖက်တဲ့တစ်ဖက်အားလုံးကျေးဇူးနဲ့ဆွေးနွေးဖြစ်တယ်ဘာလို့ပါလဲ
။မနေ့ကမှတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံမဲ့အခြေအနေတွေနဲ့ပတ်သက်ပြီးသမာရုံရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးက
နေ့လည်ပေါ့နော်မနေ့ကနေ့လည်ဟိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ကဝရကြီးအမန်လာနဲ့သူစလီစနီးပေါ့မှာခမင်းကျွေးတော့ဖြစ်နေ့လည်ကသူတကယ်အထောက်အဖြစ်ပါအဲ့ဒါပြီးရင်ကျွန်တော်တို့ဟို KIA ရဲ့ SSP ရဲ့ဘွားရဲ့မိုင်းလာရဲ့လေးဘွားအဲ့လေးဘွားနဲ့တွေ့မှာဖြစ်ပါအဲ့ဒါပြီးရင်ကျွန်တော်တို့နောက်ပိုင်းတော့ AATN လေး MNG ရဲ့တွေ့ပါဆက်တွေ့တဲ့ဘိုင်းကတော့ကျွန်တော်တပီတော်ဟိုဓာတ်ပိုင်းဖွဲ့တွေပေါ့နော်ဒီဖွဲ့တွေအားလုံးခုနှစ်ဖွဲ့ရောက်လာတယ်ညီလာလာတက်တယ်ဟိုညာသာဝတ်တက်တယ်အဲ့ပုံမှာဒီရောက်လာတယ်နေပြီးတော့ရောက်လာတယ်အဲ့တယ်ကျွန်တော်တို့ဟိုကျူစုတဲ့နည်းနည်းချက်တွေပေါ့နော်ပြုစုတဲ့သဘောအဲ private ပေါ့နော် private ဆိုပြုစုတဲ့သဘောအဲ့တော့တွေ့ပါတော့ဆိုနံပါတ်၁ကတော့ private တွေ့ဆုံမှုပေါ့နော်လူမျိုးရေးအတွက်ဆောင်တာဖြစ်တဲ့ဆိုရင်ပရင်းမီဒီယာလည်းပဲမသေးပါဘူးနောက်တစ်ချက်ကသမင်းကိုဖိတ်ကြည့်ရအောင်နော်။ခမင်းကြည့်ရအောင်အိမ်မှာဖြစ်တဲ့ဆိုတော့ကျွန်တော်တို့ကမီဒီယာဝန်ထမ်းတွေပေါ့
။မြောက်ပိုင်းဖွဲ့ကသူတို့လက်ခံထားတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့မနေ့ကစတင်ကျင်းပခဲ့တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွံ့ဖွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့တက်မတော်ဘက်ကပါ NCA မူအတိုင်းဆက်လက်သွားမှသာလက်ခံထားမယ်လို့ပြောဆိုထားပါတယ်။ BOA ဘက်ကနေလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေပြန်ဆွေးနွေးလို့ဒီမရှိကြပါဘူး။မြောက်ပိုင်းအဖွဲ့အနေနဲ့သူတို့ရေးဆွဲထားတဲ့မူနဲ့အနေနဲ့သာဆက်သွားဖို့လှုံ့ဆော်နေပေမဲ့အစိုးရဘက်ကလက်မခံလာရင်ဘလို့စိဆက်သွားမလဲဆိုတဲ့အပေါ်မှာကတော့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်မှုတွေကလည်းရှိပါသေးတယ်။ဒီအပေါ်မှာကြောက်ကော်ရှန်ကတော့သူတို့ရဲ့မူကိုလက်မခံပေမဲ့လည်းငြိမ်းချမ်းရေးကိုရအောင်လုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ပိုင်းအဖွဲ့ကပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာညိုထွန်းအောင်ပြောပြချက်အရာကတော့လက်ရှိသူတို့ကင်ဆယ်ထားတဲ့မူဟာ NCA စာချုပ်နဲ့80ရာခိုင်နှုန်းတူတယ်လို့ BOA ကမေးမြန်းစင်မှာဖြေချထားခဲ့ပြီးပါတယ်။ဒီကနေ့မှာမြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြစ်ခက်ရက်စဲရေးစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေလက်ခံထားတဲ့အထွေထွေမူဝါဒနဲ့ရက်တိချက်တွေကိုလည်းထောက်ပြန်ကြေညာခဲ့ပါတယ်။သူတို့ထုတ်ပြန်လိုက်တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့အခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ယက်တိချက်တွေမှာတော့အဓိကအချက်ကြီး၅ချက်တင်ပြထားတာကိုတွေ့ရပါတယ်ရှင်
။ BOA သတင်းတော်မမေခနေပြည်တော်၂၁ရာစုပင်လုံညီလာခံကနေသတင်းပေးပို့ခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲအခုကျင်းပနေတဲ့ပြည်တော်စုညီညာရေးညီလာခံမှာမြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တွေတက်ရောက်နိုင်ဖို့တရုတ်အထူးကိုယ်စားလှယ်ကကြိုးပမ်းခဲ့တာရှိတယ်လို့ဒီကနေ့ညီညာရေးကော်မရှင်နဲ့မြောက်ပိုင်းစည်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံပြီးဒေါ်စုနဲ့တွေ့ဖို့ကိစ္စမှာလဲတရုတ်တန်မကြီးကိုယ်တိုင်ဂျားဝင်ညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ညီညာရေးလုပ်ငန်းစဉ်မှာအခုလိုတရုတ်နိုင်ငံကထဲထဲဝင်ပါဝင်ပတ်သက်လာမှုနဲ့ပတ်သက်လို့ညီလာခံတက်နေတဲ့ပညာရှင်ကိုယ်စားလှယ်တချို့ကိုကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်။
မနေ့ကပျော်စုညီညာရေးညီလာခံဖွင့်ပွဲမှာအမေရိကန်တန်မတ်ကြီးတရုတ်တန်မတ်ကြီးတရုတ်နိုင်ငံထူးကူစလေစတဲ့ဒီနိုင်ငံတကာတန်မတ်တွေအတော်ဆုံးလင်းလင်းတက်ရောက်ခဲ့ပြီမဲ့ဒီကနေ့ဒုတိယနေ့မှာတော့တရုတ်တန်မတ်ကြီးပဲနေပြည်တော်ညီလာခံမှာတွေ့ကြရတာပါညီလာခံပြင်ပမှာပျော်စုညီညာရေးကော်မရှင်နဲ့မြောက်ပိုင်းစီးရေးမဟာမိတ်တွေတွေ့ဆုံတော့တရုတ်တန်မတ်ကြီးပါရှိနေပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မြောက်ပိုင်းအဖွဲ့တွေတွေ့ဆုံမှုအတွက်ဂျားဝင်ညှိနှိုင်းပေးခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်မြန်မ
နေနေလို့ငန်းစင်းတွေမှာနိုင်ငံတကာကအပအဝင်ကူညီမှုတွေရှိပေမဲ့ဒီတစ်ခေါက်ညီလာကမှာတော့တရုတ်နိုင်ငံရဲ့ပအဝင်ပတ်သက်မှုပိုကြီးလာတယ်လို့မြန်မာကွတ်တာလီမဟာပြူဟာနဲ့မူဝါဒကြီးကကြားနေအဲ့ဒီဒါကိုနေထွန်းနိုင်ကပြောပါတယ်ဟိုတရုတ်ရဲ့ဟာကတော်တော်လေးဥတည်တည်တသာပါလာတယ်လို့ပြောမယ်ဆိုရင်တော့ရတယ်အဲပြီးခဲ့တဲ့ဟိုညီလာကမဆောင်ရင်မှလည်းဒါတရုတ်ကတော်တော်ကိုကြိုးစားခဲ ီနေတဲ့အခါမှာတော့ကိုကြီးတယ်ဆိုတာလောကကိုဝင်ရောက်ပြီးလောက်ကန်ပြီးနေတဲ့သဘောမျိုးတော့ရှိပါရဲ့ဗျာ။
ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒေါက်ဆာစုကြည်နဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့တွေတွေ့ဆုံတဲ့အချိန်မှာအတူရှိနေမလားဒါမှမဟုတ်တိကျတွေ့ဆုံပွဲရှိမလားဆိုတာကတော့မသိရပါဘူးဒေါက်ဆာစုကြည်တဦးတည်းနဲ့တွေ့ဆုံညှိနှိုင်းမှုနဲ့တော့ထူးခြားတဲ့ရလဒ်မဖြစ်နိုင်ဘူးလို့လည်းသုံးသပ်တာတွေရှိပါတယ် UPDJC ပြည်သူ့ညီညာရေးဆွေးနွေးမှုပူးတက်ကော်မတီဒုတိယဦးတာဦးသူဝေကတော့မပြေမလည်ဖြစ်နေတဲ့ကိစ္စမှာတရုတ်နိုင်ငံအနေနဲ့အခုလိုမျိုးဂျာဝင်ညှိပေးလို့အဆင်ပြေသွားမယ်ဆိုရင်တော့အကောင်းဆုံးပါပဲလို့သူကမြင်ပါတယ
်ကျွန်တော်တို့ညီညာရေးကိုဟုတ်လားကူညီတော့အဖြစ်လူလူလာလာနဲ့နှစ်ဖက်ကိုညှိပေးပြီးတော့ဟုတ်လားတဘောတူအောင်လုပ်ပေးတယ်ဆိုရင်တော့ကောင်းတာပေါ့ဗျာနော်ကျွန်တော်ညီလာကြီးညီညာကြီးအစီအစဉ်ညီလာမှာအာဟိုကညီညာကြီးအတွက်အားကောင်းတာတွေဖြစ်လာတာပေါ့နော်အဲ့ဒါဝိုင်းပြီးတော့ညီညာကြီးအောင်လုပ်ပေးမယ်ညီညာကြီးအတွက်ကိုအင်အားတွေဖြစ်အောင်လုပ်ပေးမယ်ဆိုရင်တော့ဒါတရုတ်ကိုလည်းကျွန်တော်တို့ကကျေးဇူးတင်ရမှာပေါ့နော်ဝိသတရားတော့ဖြစ်တာပေါ့နော
်အခုကျင်းပတဲ့ပြောင်းစုညီလာခံဟာမြန်မာနိုင်ငံညီညာကြီးနဲ့ပြန်လည်တက်မြက်ရေးအတွက်ရေးပါပြီးတော့တရုတ်နိုင်ငံအနေနဲ့မြန်မာစုရနဲ့တက်ဆိုင်အဖွဲ့စည်းတွေကြားညီညာရေးဆွေးနွေးပွဲတွေဖြစ်လာဖို့အတွက်တက်နိုင်သည့်အကူအညီဆက်ပေးသွားမယ်လို့မနေ့ကတော့တရုတ်နိုင်ငံကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ရသူကထုတ်ပြန်ပြောဆိုထားပါတယ်တရုတ်နိုင်ငံအနေနဲ့ကရင်လိုမူဝါဒမဟုတ်တော့ဘဲနဲ့မြန်မာကိစ္စအပြင်နိုင်ငံတကာပြည်ပခအတော်များများမှာလည်းပေါင်းပတ်သက်လာနေတာဖြစ်တယ်လို့တရုတ်နိုင်ငံခြေစိုက်မြန်မာရည်လေးလာသူဒေါက်တာလှကျော်စောကပြောပါတယ
်တရုတ်ကအခုအချိန်မှာသူကဟိုနိုင်ငံတကာရဲ့အပူခွက်တွေမှာသူကနေရာတကာဝင်ပါနေတာပါကျမတို့ကဗမာပြည်တစ်ခုတည်းပဲကွက်မြဲနေလို့ပြောတာဥပမာဆီးရီးယားကိစ္စအာဖဂန်နစ္စတန်ကိစ္စလီဗီးယားကိစ္စအရှေ့အလယ်ပိုင်းကိစ္စအကုန်ပါနေတယ်သူကအဲ့ဒီမှာဒီတရားသာမတ်တွေကိုထားပြီးတော့အဲဒါလုပ်နေတာသူ့သဘောကတော့အတတ်နိုင်ဆုံးဒီအပူခွက်တွေကိုငြိမ်းအောင်သူလုပ်မယ်ဆိုတဲ့သဘောပေါ့သူပြောတာကတော့ဒီလိုပြောတယ်တကယ်ပြောတာကတော့အရင်တော့ကတော့သူတို့ရဲ့ဘန်ကင်းတမန်ကင်းကိုတတ်နိုင်သမျှတိုးတိုးသိသိနေမှုသူများပြည်တွင်းကြီးဝင်မဆွတ်ဖို့ကိုယ်တိုင်ပြည်ကိုယ်စီဝါရေးပဲကောင်းအောင်လုပ်ဖို့ဆိုပြီးသူတို့သတ်မှတ်ထားတာဒါပေမဲ့အခုသူတို့ကဒါအကူပြောင်းကာလဖြစ်နေပြီဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ပူရှမ်းနေတဲ့ကုန်ပစ္စည်းတွေပူရှမ်းနေတဲ့အရင်းအနှီးတွေသူကကဘာကြီးကိုဖြန့်ကျင်တော့ဖြန့်ကျင်တော့အများကြီးထွက်တယ်သူ့နိုင်ငံကနိုင်ငံတကာဟာမှသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေပြီဒါကြောင့်သူကဓာရီကိုကာကွယ်ဖို့အတွက်စောင့်ရှောက်ဖို့အတွက်သူကအဲဒီကဘာလုံးဆိုင်ရာကိစ္စတွေမှာသူပါဝင်ပတ်သက်ဖို့လိုတယ်အပြူသဘောဆောင်တဲ့ပါဝင်ပတ်သက်မှုပေါ့ဗျာသူတို့ပြောတာကတော့
မြန်မာကိုတော်လီအက်ဒီတာကိုနေထိုးနိုင်ကတော့တရုတ်နိုင်ငံကသူ့အကျိုးစီးပွားအတွက်အခုလိုမျိုးညီညာရေးမှာထဲထဲဝင်ဝင်ပတ်သက်လာဖို့ရတယ်လို့မြင်ပါတယ်တစ်ဖက်မှာတော့မြန်မာဘက်ကဘာတွေပေးလိုက်ရမလဲဆိုတာကိုသူကစိုးရင်ပြန်ပါတယ
်ကျွန်တော်တို့အပေးယူလုပ်တဲ့အခါမှာကျွန်တော်တို့ဘက်ကဘာတွေပြန်ပေးခဲ့သလဲဒါကိုကျွန်တော်တို့သိဖို့လိုတယ်ပေါ့ဒါတော့သက်ဆိုင်ရာအစိုးရအနေနဲ့ကတော့ပြောထားတာမရှိသေးဘူးဒါပေမဲ့ကျွန်တော်ဆိုရင်ကတော့အခုမြောက်ပိုင်းကိစ္စမှာမြောက်ပိုင်းမဟာမိတ်တွေကိုတက်ဖို့အတွက်တရုတ်ကဟိုညှိပေးလိုက်တယ်၊ကူညီပေးလိုက်တယ်။ဒါဆိုရင်ကျွန်တော်တို့ဘက်ကဘာပြန်ပေးလိုက်ရလဲပေါ့။အင်ဂျင်ချင်းမို့လို့ကူညီတယ်ဆိုရင်တော့လေကောင်းတဲ့လက္ခဏာပေါ့
။တရုတ်နိုင်ငံနေနဲ့မြန်မာညီငယ်ညီလာခံကိုတယောက်ဖို့နိုင်ငံကြီးဌာနအာရှကြီးရထူးကိုစလေဆွန်ကောရှန်ဥဆောင်တဲ့ကိုစလေအဖွဲ့ကိုဆက်လုပ်ထားတာပါ။မစ္စတာဆွန်ကောရှန်ဟာဒီမတိုင်ခင်ကလည်းအစိုးရနဲ့ရောမြောက်ပိုင်းတိုင်းဒေသခေါင်းဆောင်တွေနဲ့ပါမကြာမကြာတွေ့ခဲ့ဘူးပါလေ။အခုတက်ရောက်လာတဲ့မြောက်ပိုင်းစီးရီးမဟာမိတ်အဖွဲ့ရဲ့အနေနဲ့ညီလာခံတွင်းမှာတော့ဝင်ရောက်ဆွေးနွေးခွင့်မရှိပါဘူး။တစ်ချိန်တည်းမှာပဲတက်မလို့ဘက်ကမူလရည်တည်ချက်ဖြစ်တဲ့ညီညာရေးမူ6ချက်နဲ့ NCA ပေါ်မှာရက်ခံချက်ကလည်းမပြောင်းသေးပါဘူး။ဒါကြောင့်မလို့လေအခုညီလာခံမှာမြောက်ပိုင်းဖွဲ့တွေတက်လာတာဟာပြယုတ်ကောင်းပေမဲ့လို့ရလက်ထူးထူးခြားခြားရစီရတော့မမြင်သေးဘူးလို့လေးလာသူချုပ်ကသုံးသပ်ထားပါတယ်ခင်ဗျာ
။မြမညီညာရေးဖြစ်စဉ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့လေးလာသုံးသပ်သူတွေရဲ့အမြင်ကိုကိုသားညွန့်ဦးစူးစီးတင်ပြခဲ့တာပါ။ဒါမဲ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။ရောရှိမြန်ပြန်ပြောင်စုညီငယ်ညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လို့ဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူး။ အခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားလာကောင်းတွေနဲ့အတူပဲ82ညအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းတဲ့အလီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပြဖို့ထားမယ်ဆိုရင်တဲ့အလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမီးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပြဖို့လို့ရပါတယ် view မြန်မာပိုင်းရဲ့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323822554ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တွေကိုကြိုးပါတယ
်လာမယ့်စနေည view တိုက်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်ဘက်ကတက်ဆိုင်တဲ့အရေးကိစ္စတစ်ခုကိုတင်ပြကြပါမယ်။ရခိုင်ပြည်နယ်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိဘူးလို့ညင်းဆန်လိုက်တဲ့အပေါ်မှာလူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကဝေဖန်လိုက်ပါတယ်။မြန်မာစစ်တပ်ဘက်ကစုံစမ်းစစ်ဆေးမှုတွေဟာလည်းအများယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမဟုတ်တာကြောင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုတွာလာခွင့်ပြုသင့်တယ်လို့ပြောဆိုလိုက်တာပါ။ဒီကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကဖြစ်ပေါ်ခဲ့တဲ့ပြဿနာနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး OHR ကနေကုလသမဂ္ဂလူခွင့်ကော်မရှင်ကိုပေးပို့ခဲ့တဲ့အစီရင်ခံစာမှာတော့မြန်မာစစ်တပ်ဘက်ကလူခွင့်ချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ရခိုင်ပြည်နယ်တွင်းမှာလူခွင့်ချိုးဖောက်မှုတွေကြီးကြီးမားမားကျူးလွန်ခဲ့ခြင်းမရှိသလို OHR ရဲ့အစီရင်ခံစာမှာပါတဲ့အချက်တွေဟာလုံးဝမှန်ကန်မှုမရှိဘူးလို့မေလ23ရက်နေ့နေစွဲနဲ့ကြီးညာချက်ထုတ်ပြီးတော့ညှင်းဆိုလိုက်ပါတယ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလက်မခံဘဲညှင်းဆန်နေတဲ့အပေါ်မှာ HRW လူခွင့်စောင့်ကြည့်ရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီရိုဘတ်ဆန်ကအခုလိုဝေဖန်လိုက်ပါတယ
် The military to again deny such actions have been taken place by troops
ဒီကနေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်သားတွေဘက်ကကျူးလွန်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကထပ်ပြီးညှဉ်းဆန်နေတာဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ကျွန်တော်ထင်ပါတယ်။စစ်တပ်ဘက်ကဒါကိုတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ထားတာလည်းမဟုတ်ပါဘူး
။ရခိုင်ပြည်နယ်ပါဝင်ကချင်ရှမ်းကရင်နဲ့တခြားပြည်နယ်တွေမှာလည်းမြန်မာစစ်တပ်ဘက်ကဆယ်စုနှစ်နဲ့ချီပြီးတော့လူခွင့်ချိုးဖောက်ကျူးလွန်ခဲ့တဲ့တမိုင်းကြောင်းတွေရှိခဲ့တယ်လို့သူကပြောပါတယ်။OHR ရဲ့အစီအကံသမားပါတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကလည်းဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ကိုဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကဖွဲ့စည်းလိုက်တဲ့ကော်မရှင်တွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့အခြေအနေမရှိဘူးလို့ Phil Robertson ကထောက်ပြလိုက်ပါတယ
်။ And the Myanmar government commissions that have been established by Aung San Suu Kyi with the exception of the Rakhine Commission
ဒေါန်ဆန်းစုကြည်ဖွဲ့စည်းပေးလိုက်တဲ့ရခိုင်ကော်မရှင်ကလွဲပြီးမြန်မာအစိုးရကဖွဲ့စည်းပေးလိုက်တဲ့ကျန်တဲ့ကော်မရှင်တွေဖြစ်ကြတဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ကော်မရှင်အပါအဝင်စစ်တပ်ရဲစတာတွေဟာအများယုံကြည်လက်ခံနိုင်လောက်တဲ့ကော်မရှင်တွေမဟုတ်ကြပါဘူး။တီးကြလွတ်လပ်တဲ့ကော်မရှင်တွေလည်းမဟုတ်ပါဘူး။ဒီကော်မရှင်တွေကိုနိုင်ငံတကာအတိုင်းအဝန်းကလည်းအတိမတ်ပြုမှာမဟုတ်ပါဘူး။
ဒီအချက်တွေကြောင့်မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်အလက်ရှာဖွေအဖွဲ့ကိုလက်ခံတင်တယ်လို့ HRW အဖွဲ့ကတောင်းဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အပါအဝင်တခြားကော်မရှင်တွေရဲ့လှုပ်ဆောင်ချက်တွေရှိနေတဲ့အတွက်ကုလသမဂ္ဂရဲ့နိုင်ငံတကာအချက်အလက်ရှာဖွေကော်မရှင်ကိုလက်မခံဘဲပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Phil Robertson ပြောတာကတော့
The Rakhine Commission does not have a specific human rights mandate. That's quite clear.
ရခိုင်ကော်မရှင်ကလူခွင့်နဲ့ပတ်သက်ပြီးတိတိကျကျလုပ်ပိုင်ခွင့်ပေးထားတာမဟုတ်ပါဘူး။ဒါကရှင်းပါတယ်။ရခိုင်ကော်မရှင်စဖွဲ့စည်းတုန်းကလည်းကိုဖီအာနန်ရောမြန်မာအစိုးရကပါရခိုင်ကော်မရှင်ကိုလူခွင့်နဲ့ပတ်သက်ပြီးတိတိကျလုပ်ပိုင်ခွင့်ပေးမထားဘူးလို့ပြောပါတယ်။ရခိုင်ကော်မရှင်ကဖွံ့ဖြိုးတိုးတက်ရေးပြန်လည်တင်းမြတ်ရေးနဲ့ပြီးတော့ရခိုင်နဲ့ရိုဟင်ဂျာတွေကြားမှာငြင်းငြင်းရေးဖြစ်အောင်လုပ်ဖို့ပါ။လူခွင့်ကိစ္စတွေအတွက်မဟုတ်တယ်လို့တာဝန်ခံမှုတာဝန်ယူမှုနဲ့လည်းမဆိုင်ပါဘူး။
OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်18ချက်ထဲကစမ်းအချက်ဟာလုံးဝမှန်ကန်မှုမရှိသလိုကျန်တဲ့အချက်6ချက်ကလည်းချက်ကားပြီးတော့ဆွဆွဲပြောဆိုတာဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ပြောပါတယ်။ဒါ့အပြင်စုံစမ်းစစ်ဆေးမှုတွေအတွင်းပြစ်မှုကျူးလွန်ခဲ့တဲ့အရာရှိတအုပ်နဲ့တပ်သားတအုပ်ကိုလည်းထောင်ဒဏ်ရီချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကိုရန်နိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။ VOA ရဲ့နေထုတ်လွှင့်တဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုပေးဖို့ပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဂျာသာဝနိနေ့ညဘက်အစီအစဉ်တွေကို ည10နာရီအထိလိုင်းဒိုမီတာ25kilohertz 11965 line no meter 32 kilohertz 9339 line no meter 58 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်မဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အဲကျောင်းသူကျောင်းသားအလုံးပေါင်း9000ကျော်နဲ့8000ရမှာရှိတယ်နောက်ထူးခြားမှုတစ်ခုကတော့ဒီနေ့ကလေးစပြီးတော့အဒီ18လူ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့သွေးလွန်တုတ်ကွေးအဖြစ်များလာတဲ့အကြောင်းကိုတင်ပြထားပါတယ်သွေးလွန်တုတ်ကွေးယောဂါဟာမြန်မာနိုင်ငံမှာဒီနှစ်ထဲကံယောဂါပုံစံမျိုးအဖြစ်များလာနေပြီးတည်ဆုံးမှုလည်းများလာတာကြောင့်အထူးဂရုပြုကြဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေတာပါမိုးရာသီမှာအဖြစ်များလေးရှိတဲ့ဒီသွေးလွန်တုတ်ကွေးယောဂါကဒီနှစ်မှာဘာကြောင့်ကံယောဂါပုံစံမျိုးဆိုးဝါးနေရတာလဲဆိုတာနဲ့ပတ်သက်လို့အထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးနဲ့ဆွေးနွေးပြီးကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့ထွေးကုသမတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီနေ့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးဖြစ်တဲ့နှုံကဒီနှစ်ဆန်းပိုင်းမှာပဲပေါ့နော်အရင်နှစ်တည်းထက်ဟိုတော်တော်လေးများလာတယ်လေးစားလောက်နီးပါးလောက်တောင်ဖြစ်တယ်ဆိုပြီးတော့တွေ့ရှိထားချက်တွေပြောဆိုနေကြပါတယ်ဆရာနောက်ဒီတည်ဆုံမှုနဲ့ပတ်သက်လို့ကလည်းဒီနှစ်မှာဒီတည်ဆုံမှုတွေဟိုရှိလာတာပြင်အရင်များတဲ့နှစ်တည်းလောက်ရှိတယ်ပေါ့နော်အခုဆို4ဦးတောင်ရှိသွားပြီလို့ပြောပါတယ်ဆရာအဲ့ဒီခါကျတော့အခုလို့ဘာကြောင့်ဒီနှစ်မှာပြင်းပြင်းထန်ထန်ဖြစ်လာတာလဲဆရာ
သွေးလွန်တုတ်ကွေးရဲ့သဘောတဘာဝလည်းဖြစ်နေတယ်တုတ်ကွေးဒီတော့တခါလေးကလည်းဒီနေ့တည်းသူကကာယကအကျဉ်းချပါလိရှိတယ်လို့ဆိုပါတယ်အဲ့တော့မြန်မာနိုင်ငံရဲ့သမိုင်းကောင်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ1965ခုနှစ်မှာသွေးလွန်တုတ်ကွေးရောဂါစတင်ဖြစ်ပွားခဲ့ပါအဲ့ဒီအနေစပြီးတဲ့အခါကျတော့ဒီနေ့တောင်းနဲ့တုတ်ကွေးကမှာဒီကာယကအကျဉ်းချပါလိရှိပါအဲ့တော့မတားသေးမီအချိန်ကာလကိုကြည့်မယ်ဆိုလို့ရှိရင်2000ခုနှစ်နဲ့2013ခုနှစ်ကြားဆိုလို့ရှိရင်ဘုလိုပဲကာယောဂသဘောမျိုးဖြစ်ပြီးတော့ဘုလိုတို့ဖြစ်ပါမှုအများဆုံးနဲ့သုံးမှုများဆုံးဖြစ်ခဲ့ပါအဲ့တော့2013ခုနှစ်မှာဖြစ်တဲ့အတွက်ကြောင့်တုံးမြင့်ပေါင်းလိုက်တဲ့အခါကျတော့2016ခုနှစ်မှာကာယောဂအတွင်းနဲ့ဖြစ်လိမ့်တယ်လို့ခန့်မှန်းခဲ့တာဒါမျိုးလည်းတော့တန်ကောင်းထောက်မှသာပဲ2016ခုနှစ်မှာမဖြစ်ပေတဲ့အခုဒီ2018ခုနှစ်မှာတော့ကာယောဂအတွင်းပေါ့ဖြစ်လာတာကိုသိရှိရ
ဟုတ်ကဲ့ဆရာဟိုမနစ်ကမဖြစ်ပဲနဲ့ပေါ့နော်ဒီနှစ်မှာဘာကြောင့်အဓိကဖြစ်လာလဲပေါ့တခြားအကြောင်းတွေရောရှိသေးလားဆရာကြီ
းတခြားအကြောင်းများတော့ဓာတ်ပြီးမှုတောင်းတမှုတွေနဲ့ဆိုင်ပါပေါ့မြန်မာနိုင်ငံဆိုလို့ရှိရင်ဒီ2018ခုနှစ်ဓာတ်ပြီးမှုနဲ့တခြားမှုအနေစပြီးနောက်ပိုင်းမှာဓာတ်ပြီးမှုဖောက်ပြန်မှုတွေကဖြစ်လာဒီဟိုကဖြစ်ဆိုတဲ့ဓာတ်ပြီးမှုစနစ်ပတ်လုံးဖြစ်နေတဲ့အခါကျတော့ပြုလုပ်သူတွေကိုတည်ဆောင်တဲ့ရှင်ကြီးပေါ့ပေါင်းမှုလုပ်ပါလေပို့ပြီးတော့နှပ်ကြလာနောက်တစ်ခါတစ်ပြင်းတည်းရိပ်ပြီးနေပါဝါရီခါတော့ဒီလိုမျိုးအရစိုးတဲ့ဆောင်တဲ့တချို့ရှင်များတော်ရဲမှာနေလာပြီးအဲ့ဒီလိုမျိုးဖြစ်နေတာဆိုလို့ရှိရင်သူတို့ဒီခေါင်းအောင်ဆရာမယားတွေတောက်သွားတဲ့အခါကျတော့ပြည်ပြည်တက်တဲ့ဆိုင်လူမျိုးတွေမြို့မှာနေတဲ့ရှင်လူမျိုးတွေကမြို့ပေါ်တောက်လာတာနောက်ကခါကျတော့လူတွေအလဲလဲနေနေချက်ထွက်လာတဲ့အခါကျတော့အဲ့သူတို့ပြည်ပြည်အပိုပိတက်နေတဲ့နေရာဒီမှာတော်ပြီးနေတဲ့အခါကျအဲ့လိုဆိုတက်ကုန်တို့ကြီးတက်ဆောင်တဲ့ရှင်တွေတောက်လဲပဲ
ဟုတ်ကဲ့ဆရာခုလိုဒီတကဘာလုံးပူလာတာနဲ့ခုနကဒီတတော်ပြုံးလိတာတွေပေါ့နော်အခုလိုကိစ္စမျိုးတွေကလည်းအချက်မကြီးဆိုင်ရာဆိုးကျိုးတွေကိုဖြစ်စေတာကိုကျွန်တော်တွေ့ရပါတယ်ဆရာဒါပေမဲ့ဟိုဒီကိစ္စတွေကိုကျွန်တော်တို့အမြန်ပြင်နိုင်တာထက်စားလို့ရှိရင်လောလောဆယ်ပေါ့နော် တလင်းတကွေအဖြစ်များနေတာကနေကာကွယ်နိုင်ဖို့အတွက်ဆိုရင်ဆရာကြီးဘာတွေအကောင်းဆုံးလုပ်နိုင်မလဲ
တလင်းတကွေကြောက်ပါဆိုလို့ရှိသော်ပူကိုတက်တောင်းနေ AD ဆိုတော့အဖြစ်များကြိုက်တဲ့ပြဿနာဖြစ်ပေါ်တာပေါ့အဲ့ဒီရှင်ရဲ့သဘောတဘာဝကိုသိဖို့လိုတယ်အဲ့ဒီချင်းကိုသိနေမှုလိုတာနောက်အဲ့ချင်းအကန့်မခံရအောင်ကာကွယ်တားသိဖို့လိုပါအဲ့တော့အဲ့ဒီရှင်ရဲ့သဘောတဘာဝကိုပထမပြောမယ်ဆိုလို့ AD ပေါ်ရှင်ရတယ်ရတော့နေ့လည်နေခင်းပါမယ်အဲ့ဒီနောက်ဆုံးတိုက်တဲ့အချိန်ကတော့နည်းနည်းပါအယုံတက်စီပါနေစားပြီးတော့နေဆွဲစီပြီးတော့နောက်တစ်ချိန်ကတော့ဒီနေ့ပိုင်းဒီလိုဝင်ပြီးအချိန်လေးနေပြီးဒီလိုချင်းလေးမှာပုံစင်ကြားရကိုက်တိုက်တာရှိပါတယ်။အဲ့ဒီစင်ကြားရဆိုလို့ရှိရင်ဒီက50ရာနေပေါ့300အထက်လာစတဲ့တဲ့နေ။နောက်အနည်းအောင်နဲ့အညီအောင်ပူချက်နေတယ်။ဒါကြောင့်လို့အနည်းအောင်နဲ့အညီအောင်ထွက်ထားယူစေပုံပြီးစင်ကြိုက်ခံရအောင်။ဒါနောက်စင်ကြားဆိုလို့ရှိရင်သူကဝက်အိုင်လို့လို့ရေးမကောင်းတဲ့ညီမဆိုမပေါ့။ဒါဒီဒီဒီကောင်မှမတော့ပေါက်ပါတာကျင်း။အဲ့တော့ဒီဒီဒီကနေတို့လောင်ထားတဲ့နေရာဒီမှာဆိုလို့ချင်းတို့ကပုံပုံထားလို့ဆိုလို့ချင်းဒီဒီချင်းမရတာဝင်ပြီးတော့ဥပမဲ့ဥပြီးတဲ့အခါကျရင်ပိုးလောလောနေရတယ်။တစ်စင်းဒါဖြစ်နေ။အဲ့တော့အဲ့ချင်းတော့တော့ပြီးနေဆိုလို့ချင်းခုနပြောလို့ချင်းတိုက်တဲ့အချိန်ဒီလိုဒီချင်းတိုက်တဲ့ဆက်စပ်တဲ့ချိန်မှာသူချောင်းနဲ့ပြီးနေအဲ့ဘက်ကစင်မကောင်းအောင်အဝေးစားရီသူဘုရားမေအဲ့ဒီဘုရားကမှာသလူကျင်လေခြေတိုင်းနိုင်တဲ့အမေရောင်လေးအမေရောင်လေးချောင်းကျင်လေခုနသင်ပေါ်ပါနိုင်တဲ့ဒီခြေခြေတက်နေရာဒီကူသူကဖုံးအောင်ထားမယ်နောက်တစ်ခါတော့ဒီပိုးလုံးလာစားတဲ့ငါးကြီးဝင်းနေနောက်ပြီးတော့အဲ့ချင်းသားကြီးအတော့ချင်းလေးပြည့်စုံစင်တော့ချင်းသေးဖြန်းလာတော့ချင်းသေးမှုတော့အမေချင်းအမေတော့တောက်ဝင်နိုင်ပ
ါဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီချင်းပေါက်ဖွားမှုကိုထိမ့်သိမ့်ဖို့နဲ့ဒီချင်းအကြိုက်မခံအောင်လုပ်တာအဖြစ်ပေါ့ဆရာနော်ဒီနှစ်ကဖြစ်လာတဲ့ခါမှာလူတည်ဆုံးမှုကလည်းများလာတော့တွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုတည်ဆုံးမှုမရှိရအောင်ဘယ်လိုမျိုးဆရာကြီးဒီယောဂဖြစ်လာရင်ပေါ့နော်ဟိုတတိထားပြီးတော့လုပ်ဖို့လုပ်မလဲဆရာကြီ
းဆရာလာပြီဆိုလို့ရှိရင်တော့သုတုံကြီးဖြစ်မလားဆိုပြီးတော့သံရဖြာကြည့်ဖို့ဆိုပါလူလူမှာသုတုံကြီးဖြစ်တယ်လဲဆိုအသက်15နှစ်အောက်ဒီလူတွေမှာအဖြစ်သားပါအဲ့ဒီမနက်ကမှသူတို့အဲ့ကောင်လေးကနေကိုင်းနေကလေးမှာပို့ချင်တာအဲ့ကလေးကတော့ပြင်ဆင်တော့ပြုံးတော့ကြည့်ဖြစ်မလားဆိုရင်တန်လျာထားကြည့်ရမှာပေါ့အဲ့ကောင်လေးချက်ကလည်း15နှစ်အောက်မှာဖြစ်တယ်လို့ပြောတယ်ခါကြလို့ရှိရင်တော့အဲ့ဒီအပိုင်းစားမရှိဖြစ်နေရလေပြရမှာဒီ2016ခုနှစ်တုန်းကဆိုလို့ရှိရင်အဲ့ဒီဆုံးချက်60လောက်တစ်ထီတော့မှပြုံးတော့ကြည့်ဖြစ်တာကိုရှိရပါတယ်ဒီနောက်ပိုင်းမှာဆိုလို့ရှိရင်တော့ဒီလိုတို့ဒီလက္ခဏာတွေကိုဒီကြည့်ဖို့အတွက်တော့ပါဒါအဲ့လိုမျိုးကြည့်ပြီးတော့မှသာစောစောပြီးပြီးကုသမှုကိုခိုင်းမှာဖြစ်ပါတယ်အဲ့ကျွန်တော်ဒီလိုတို့ရဲ့လက္ခဏာတွေကိုပထမအဆုံးသိကြတယ်အဲ့တော့ဒီလိုတို့ကဖြစ်မယ်ဆိုလို့ရှိရင်ဒါအဖြစ်30တာဖြစ်ပါဖြစ်တဲ့ပုံကတော့ဒီငီးဗိုင်းရပ်စ်ကိုခေါ်တဲ့ဗိုင်းရပ်စ်ကိုသူမှဆိုလို့ရှိရင် subtype 1234အဲ့လိုမျိုးပတ်သက်လို့ရှိတာအဲ့ဒီဗိုင်းရပ်စ်ကသူခန္ဓာရဲ့ဝင်ကြီးဆိုလို့ရှိရင်အဖြစ်တုံးစီပါပထမအဆင့်တော့တန်ကြီးစီပါခေါ်တယ်တုံးကြီးဖြစ်တယ်အဲဒီဆင်ကတော့တခြားဒီအမိသားချောင်းစုဖြစ်တဲ့ဟာတွေတိတ်မကွာပါဘူးသူကလည်းအဲ့အမြင်ရှိပြန်ပေါက်သွားတယ်နောက်တစ်ဆင်ကတော့တန်ကြီးဖြစ်မလို့ဖြစ်စီပါလို့ခေါ်တယ်တွေးယူတယ်အဲ့ဆင်ကတော့လည်းဆုံးရပါဘူးတွေးယူပြီးဆိုတဲ့အခါကျတော့ပြန်နေပြီးတော့အဲ့အမြင်ချိတောက်ထားလိုက်ပါအဲ့အမြင်ဟိုတင်းတယ်ချိတောက်နေတဲ့အဆင်ကတော့တွေးနေတဲ့အဆင်အဲ့ဒါတော့တန်ကြီး short syndrome ခေါ်လာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုဒီတဆင်ချင်းစီရဲ့ဒီယောဂလက္ခဏာအသေးစိတ်တွေကိုဆရာနော်နောက်တစ်ပတ်မှာဆက်ပြီးတော့ပြောကြအောင်ဆရာကျေးဇူးများကြီးပါဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြမအထက်အချုပ်လုပ်ငန်းကြီးထွားလာလို့ဝင်ငွေကောင်းလာပေမဲ့အလို့သမားတွေကတော့တင့်လျော်တဲ့လုပ်ခရဖို့အခက်အခဲရှိနေတဲ့ကြောင်းဦးအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ
်ခေချုပ်အလို့သမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်အထက်ကျုပ်စက်ရုံ400ကအလုတ်သမားဥယေ၄သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ခဲ့ပေမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်ငါးနှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ် ဒါပေမဲ့မြမအထေကျုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုပ်သမားတွေကတော့ဝင်ငွေမကောင်းကြပါဘူး။ဒါကြောင့်အထေကျုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အထေကျုပ်လုပ်ငန်းမှာတင်လျော်တဲ့လောက်ကမပေးဘဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအပွဲစည်းတွေကအစီရင်ခံစာရေးကြပါတယ်။အထေကျုပ်လုပ်ငန်းမှာယင်းဒီမြို့နာမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့စ Oxfam အဖွဲ့က ရေးသားထားပါတယ်။ အထည်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့ အလုပ်သမားဘဝဟာ ဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ်။
အထည်ချုပ်အလုပ်သမားတွေဟာ တနေ့ 17 နာရီနှုန်းနဲ့တပတ်6ရက်လုပ်ရပေမဲ့ ဆင်းရဲဒုက္ခရောက်နေကြတော့ပဲလို့ Oxfam အစီရင်ခံစာမှာဖော်ပြပါတယ်။ 2005 စက်တင်ဘာလမှာတက်မှတ်လိုက်တဲ့ အနည်းဆုံးလုပ်ခတစ်လ 83 ဒေါ်လာဟာ အလုပ်သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါတယ်။ ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ 20 ချုပ်ကိုစုံစမ်းကြည့်တဲ့အခါမှာ အချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ရိတ်ခါစေဝါနဲ့လမ်းစည်းအတွက်မလုံလောက်ကြောင်းသိရပါတယ်။ စစ်တန်းကောက်တဲ့အလုပ်သမား ဦးရေတဝက်လောက်ဟာ အခြေခံစားသုံးကုန်အတွက်ငွေချေးသုံးရတယ်လို့ဆိုပါတယ်။
ကုန်ထုတ်လုပ်မှုတိုးပွားအောင်အလုပ်သမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါတယ်။အထည်ချုပ်အလုပ်သမားတွေတင့်လျော်တဲ့လုခရရရှိပြီးအလုပ်သမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်။အထည်ချုပ်အလုပ်သမားတွေတင်တင့်လျော်တဲ့လုခရရနိုင်မှမလ သမားရေးရာအဖွဲ့၃ခုကလွန်ခဲ့တဲ့ February လကထုတ်ဝေထားပါတယ်။ရန်ကုန်ဘကိုးနယ်ပသိမ်တဝိုက်ကစက်ရုံ၁၂ခုကအလုသမား၄ယောက်ကျော်ကိုတွဲဆုံမေးမြန်းပြီးရေးသားထားတဲ့စာရန်ဖြစ်ပါတယ်။အထက်ချုပ်အလုသမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အ ਨੇ ဆုံးလောက်ခကိုတစ်နေ့ကျပ်3600နှုန်းနဲ့အစိုးရကတတ်မှတ်ထားပြီးမြင်အခုတော့တနေ့6000လောက်ဖြစ်တဲ့လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်။ပို့ကုန်ကိုအဓိကထားတဲ့အထည်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်။ဒါပေမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်။အရင်ရှင်အကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူး။ဒါကြောင့်အလုပ်သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထည်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုပ်ခမရမှု၊လုပ်ခဖြတ်တောက်ခံရမှု၊အလုပ်ချိန်ကြာရှည်မှု၊လုပ်ခမပေးဘဲအချိန်ပိုစေခိုင်းမှု၊အတင်းအကျပ်အချိန်ပိုလုပ်ခိုင်းမှု၊အလုပ်တင်ကိုလုပ်ခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းဝင်အခြေအနေ၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစိုးရခံစားမှဖော်ပြထားပါတယ
်။အထည်ချုပ်လုပ်ငန်းကအခြေအနေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကင်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လဲမအစီရင်ခံစာမှာပေါ်ပြပါတယ်။ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်။အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာမယ့်အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ချုပ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ်။ဆေးသားအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထဲမှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်ရေးလည်းပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေမြင့်တင်ဖို့တာဝန်ရှိပါတယ်။လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးကြီးလိုအပ်နေပါတယ်။ဒီအထဲမှာတာဝန်အရှိဆုံးဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လဲမာအစိုးရခံစားမှဖော်ပြထားပါလေခင်ဗျာ
။ဦးအောင်ဆင်းရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့ဂျာတာပရိနိညာတိုင်းတင်ဆက်နေကြဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာဖြစ်ပါလေ။ BNI ဝိုင်းတော်သားတွေကအစီအစဉ်တင်ဆက်ထားတာပါ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်လူသောမျိုးနယ်အတွင်းကမြမတက်မတော်ရဲ့တက်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်ဒေသခံတွေကဆန္ဒထုတ်ခေါ်ခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ခရိုင်ဦးနဲ့ဝအမျိုးသားအဖွဲ့ WNO တို့ UNFC ကနေလှုပ်ထွက်မဲ့ကိစ္စကို UNFC ဒုတိယအကြိမ်ကြီးလာခံမှာဆုံးဖြတ်သွားမယ်ဆိုတာနဲ့ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်မှာရေလုတ်သားတွေကနေရေပြင်အပေါ်လေနဲ့ဆန္ဒပြခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါခင်ယူထင်းချုံနယ်မြေကရင်ပြည်နယ်ဖပွန်ခရိုင်လူသောခုမျိုးနယ်အတွင်းမှာစခန်းချနေထိုင်တဲ့မြန်မာတပ်မတော်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတွေတထောင်နီးပါမေလ15ရက်နေ့ကဆန္ဒထုတ်ဖော်မှုပြုလုပ်သွားတဲ့ NCA လက်မှတ်ထိုးပြီးပေမဲ့တပ်စခန်းတွေရှိနေသေးတဲ့အတွက်လွတ်လပ်စွာလုပ်ကိုင်စားတော့လို့မရတဲ့အပြင်အကြောက်တရားများနဲ့နေထိုင်နေရဆဲဖြစ်လို့ဆန္ဒထုတ်ဖော်လိုက်တာဖြစ်တယ်လို့ဆန္ဒထုတ်ဖော်ရမှာဦးဆောင်သူစောဖီကပြောပါတယ်အဲ့ဒီလူတော်ခုမျိုးနယ်မှာတပ်စခန်းများနောက်ဆုတ်ထားတာမရှိသေးတဲ့အပြင်နှစ်ဖက်တပ်ထောင်ထားတဲ့မြေမြုံမိုင်းတွေရှိလို့လုပ်ကိုင်စားတော့ဖို့ခက်ခဲနေပါတယ်လူတော်ခုမျိုးနယ်ရှိဖလားခုရေမူပလောကြော်မူပလောစတဲ့ကျင်းနယ်သုံးနယ်မှာမြမတပ်မတော်စခန်းအနည်းဆုံး9ခန်းရှိတဲ့အတွက်ဒေသခံဘက်မှာအလားတူဆက်လက်ဆန္ဒထုတ်ဖော်မှုတွေဆက်ပြီးပြုလုပ်မယ်လို့ဒေသခံဘက်ကပြောပါတယ်
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်ချင်းမှနှုတ်ဆက်ခွင့်တောင်းဆိုထားတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့ဝမျိုးရဖွဲ့ WNO ရေးကိစ္စနဲ့ပတ်သက်ပြီးစွန်လလယ်မှာကျင်းပမဲ့ဒုတိယကြိမ်ညီလာခံမှာဆုံးဖြတ်သွားမှာဖြစ်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ်။ထိုင်းနိုင်ငံချင်းမမျိုးမှာမေလ22ရက်နေ့နဲ့23ရက်နေ့ကကျင်းပခဲ့တဲ့ UNSC ဗဟုလုံမှုဆောင်ကော်မတီတိုးချက်စည်းဝေးမှာ KIO နဲ့ WNO တို့ UNSC ဖွဲ့ဝင်ချင်းမှနှုတ်ဆက်မဲ့ဖြစ်ကြောင်းတရားဝင်အသိပေးဆွေးနွေးခဲ့ကြတာဖြစ်တယ်လို့နဟန်တာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မာမေးဖွဲ့နှစ်ဖွဲ့အနေနဲ့နှုတ်ဆက်စာတွေတင်ထားပြီးမဲ့တိုင်းသားတော်လှန်ရေးဖွဲ့တွေအနေနဲ့ကတော့ UNSC ဖြစ်ပေါ်ရေးငကူကလေးကပါဝင်ခဲ့တဲ့ဖွဲ့တွေဖြစ်တယ်လို့ငင်းချမ်းရေးကိစ္စရတွေအတွက်ဆက်ဆက်ပြီးလက်သွယ်လှုပ်ဆောင်သွားကြမှာဖြစ်တယ်လို့နဟန်တာကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်မှာကုမ္ပဏီတစ်ခုကတည်ဆောက်ထားတဲ့တံတားအရေအသွေးမပြည့်မီတာကြောင့်ဒေသခံပြည်သူ100ကျော်ကမေလ20ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကံပက်လက်မြို့က -20 ခန့်ကွာဝေးတဲ့ပေါင်ပင်ကျေးရွာအုပ်စုဆိုင်နံရွာနဲ့မကွေးတိုင်းဒေသကြီးစောမြို့နယ်ဆွေလွေချင်းကျေးရွာကိုဆက်သွယ်ထားတဲ့ချီဆုံးတံတားတည်ဆောက်မှုဟာနိုင်ငံတော်ကနေချမှတ်ပေးထားတဲ့အတိုင်းကန့်ညီခြင်းမရှိသလိုအရေအသွေးမပြည့်မီတာကြောင့်အခုလိုဆန္ဒထုတ်ဖော်ခဲ့ကြတာလို့တံတားတည်ဆောက်စောင့်ကြည့်ရေးကော်မတီကကိုလင်းဟုံးကပြောပါတယ်ကံပက်လက်မြို့အခြေစိုက်ဗစ်တိုရီယာနန်းဆန်ကုမ္ပဏီကနေတာဝန်ယူတည်ဆောက်ထားတဲ့အဆိုပါတရားအတွက်နိုင်ငံတော်ကနေကြံ့ငွေသိန်းပေါင်း 1063 သိန်းချပေးထားပြီးတင်တာအတိုင်းဆိုရင်တံတားကိုအလျား260အနံ10ပေနဲ့ကားသွားလို့ရအောင်တည်ဆောက်ဖို့ဖြစ်ပေမဲ့အလျား140နဲ့အနံ9ပေနဲ့ပဲတည်ဆောက်ထားပြီးစံကေဖြတ်ဖို့တောင်းအဆင်မပြေဘူးလို့ကိုလင်းဟုံးကပြောပါတယ်အဆိုပါတရားကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်စိုက်မွေတက်တော်ဝင်ကြီးဦးမန်ဟင်ဒါကတော့သက်ဆိုင်ရာဌာနအနေနဲ့ကွင်းစင်းစစ်ဆေးမှုများပြုလုပ်ပြီးဖြစ်ကြောင်းဘတ်ဂျက်အနေထားကြောင့်လုံးရတဲ့သဘောမျိုးလဲပါတယ်လို့ပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းကြီးတီးမြို့နယ်ထဲမှာခန့်လိုက်ရ133ကတင်းစည်းချံခန့်လိုက်တဲ့လူထုလေယာမြေဧက200ခန့်နဲ့စိုက်ပျိုးရေးအတွက်ဖိကကြတဲ့နောင်ကုန်းရေကန်ကိုလူထုအပိုင်ပြန်ပေးရေးကြီးတီးလူထုတွေတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။မေလ23ရက်နေ့မှာတောင်းဆိုခဲ့ကြတာပါ။တပ်လုံချုံရေးသွဲအကြောင်းပြချက်နဲ့2003ခုနှစ်ကတည်းကတင်ပြထားတဲ့မြေတွေကိုအခုနှစ်စံပိုင်းမှာစစ်တပ်ကနေခြံလှခတ်သွားမှနန်းကုန်းရေကန်ကကြည်တီးစော်ဘွားကန်နဲ့ရှမ်းစွန်ဘွားများခေတ်ဆက်ဆက်ကူးကွယ်လာတဲ့ကောင်းမှုကိန်းစီတီကောင်းမှုဆက်စီတီတို့ပါဝင်နေဆိုတာသိရကြောင်းနဲ့မြေသိမ်းမှုမှာပွလင်းမြင်သာမှုလူထုကိုကြောင်းကြားမှုမရှိကြောင်းကြည်တီးလူငယ်တွေကပြောပါတယ်။ဒီသမိုင်းမွေနှစ်တွေသက်ပံကြီးဖြစ်သွားရင်ဒေသခံရွာသားတွေနှစ်တိုင်းကျင်းပနေကြရိုးရကထိန်ပွဲ၊ဒိန်ကန်းလှူပွဲ၊စေတီရေတပ်ပပွဲ၊နှစ်ပွဲကျင်းပနိုင်မှာမဟုတ်တော့သလိုလေယာမြေသွင်းမှုရေအခက်အခဲဖြစ်မှာကိုစိုးရိမ်နေကြလို့ဒီရေးကိစ္စအတွက်ဆက်လက်တောင်းဆိုသွားမယ်လို့ကြည်တိလူငယ်ဖွဲ့ခေါင်းဆောင်စိုင်းတာလင်းထွန်းကပြောပါတယ
်။ကချင်ပြည်နယ်အနောက်ဘက်မိုးကောင်းဖားကန်လန်းကားမိုင်းနဲ့မိုးကောင်းကြားမေလ18ရက်နေ့ကမြန်မာတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေပြီးကားလမ်းကိုလည်းခစ်တပိတ်ထားရပါတယ်။ အစိုးရရဲ့ကောင်ရီတပ်စခန်းကုန်းပေါ်ကနေမိုးကောင်းကားမတက်ဘက်ကိုလက်နက်ကြီးအနည်းဆုံး2ကြိမ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ကြောက်စိမ်မော်နဲ့ဆက်သွယ်တဲ့မိုးကောင်းဖက်ကန်လမ်းမှာမြန်မာစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော် KNY တန်ရင်6ကြားမကြာခဏပစ်ခတ်တိုက်ခိုက်မှုတွေရှိနေဆဲဖြစ်ပါတယ်။ဒါအပြင်လက်နက်ကြီးပစ်ခတ်မှုတွေကြောင့်လူနေအိမ်ရက်ရွာတွေမှာထိခိုက်မှုတွေရှိခဲ့တဲ့အတွက်အနီးတဝိုက်ဒေသခံတွေကမိမိနေရာကိုကြာရောက်မှာကိုစိုးရင်ခြောက်ခြားနေကြတာလည်းဖြစ်ပါတယ်။အခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတရုတ်ရင်းနှံတင်တင်မောတွေကြောင့်ထိခိုက်နစ်နာနေရတဲ့ဒေသခံရေလုတာ600ကျော်ကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့မေလ22ရက်နေ့မှာရေပြင်ပေါ်ဆက်လီနဲ့လှည့်လည်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ကြောက်ဖြူမျိုးနယ်ကဒေသခံရေလုတာတွေဆန္ဒထောက်ပွာရတဲ့အခြေအနေကိုမတိကျွန်းဒေသခံကိုထွန့်ကြည်ကအခုလိုပြောပြပါတယ
်။ဒီအကြောင်းပေါ်ပါအဲ့တော့ဒီဘောလေးဝင်လာတဲ့အတွက်ခဏခဏဒီနေ့တော့တက်ပါလိမ့်မယ်။ဒီပြင်မှာအဲ့လိုတက်မှလည်းကျေဆွေးတက်ခံဆောက်သမားလို့ဒီကခါဒီလောက်သားတွေရောတောင်းဝနေတွေဖိတ်ခွလာတယ်။အဲ့အားတွေကိုအရေးကြီးတာအယူပေးဖို့အတွက်ဒီပြရတော့
ဆန္ဒထောက်ဝဝေးကိုမတိကျွန်းဖေခုံဘိုက်ပေါတော်ကလဘာတော်စောက်ခုံမွာဘိုက်ဆိုင်နဲ့မိုင်းနာရန်စားတဲ့ကျေးရွာတွေကရေလုံသားတွေစားလျက်အစီတရာကျော်နဲ့ဂျပန်မှာစကန်ကနေမတိကျွန်းပေါ်မှာရှိတဲ့ CNPC ကုမ္ပဏီရှစ်ကိုသွားရောက်ဆန္ဒပြခဲ့ကြတာပါရေလုံသားတွေရဲ့လက်ရှိထိခိုက်နိုင်တာနေရာတဲ့အခြေအနေကိုလည်းရေလုံသားတို့ဖြစ်တဲ့ကိုလုံးလုံးကအခုလိုပြောပါတယ
်ဒီလိုတပ်ဖို့ကကြီးသားတဲ့နေရာတွေမှာငါမချားဘူးဖားဆိုင်ဖဲမေပါညာတဲ့အထွေဦးတွေငါဥပဒေကလာပြောတယ်နောက်ပြီးတော့ဒီလိုတပ်ဖို့ကတလားမလေးကြီးမကြီးလာဝင်တော့ကျွန်တော်တို့ဒါပိုက်သမားတွေကငှားချမဲ့အရှင်ရှိဘူးတွေတော့ဘယ်လိုတိုင်းမင်းတွေပြီးကြရင်လည်းဒါရောင်းနေကြတယ်မရဘူးသူတို့တမက်တာတွေနေရာကလေးကျွန်တော်တို့မကြောက်ဘူးတကယ်ကိုခက်ကြီးဖြစ်နေတယ
်ဆန္ဒထောက်ဝပွဲမှာရေလုံသားတွေတောက်ဆူခဲ့ရတဲ့အချက်တွေကိုလေကိုထွန့်ကြီးကအခုလိုစားပြောပါတယ
်ဒီကတောက်ကျဲကိုတောက်ဆူခဲ့ရအောင်ပြေးတာပါနော်ဒီရေလုံသားတွေတောက်ဝနေဟိုစစ်စင်တွေကိုဒီဆိုင်ဖို့အတွက်ဆိုင်ကြတယ်ဒီလိုတောက်ဆူနေရတယ်ဒီကန်တာပိုင်ဆိုင်ကြနေလို့ဒီကန်တာမပေးဖို့တောက်ဆူရဲမဒီကန်တင်ရဲ့ဒီကိလေသာတွေအကုန်လုံးကိုစစ်စင်တွေနဲ့
လွန်ခဲ့တဲ့6လခန့်ကလေးကရေနံနဲ့သောက်ဖောက်တွေတော်လာနေတဲ့အချိန်မှာဒေသခံတွေကိုငားမဖက်ဖို့တော်လာမှုမလုပ်ဖို့ရေလုံငန်းဦးစီးဌာနကတားမြိုက်ထားတဲ့အတွက်ဒေသခံရေလုံသားတွေရဲ့မိသားစုတွေဟာကျန်းမာရေးပညာရေးအပါအဝင်ဗတ်ပေါက်စုံကအခက်အခဲတွေနဲ့ကြုံတွေ့နေရပေမဲ့အစိုးရဘက်ကတစုံတရာဖြေရှင်းပေးတာမရှိတဲ့အတွက်ဘဝရက်တရက်ကိုပါချိန်ချောက်လာနေတယ်လို့ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့မွန်စာပေကိုအစိုးရအကြောင်းတွေမှာတင် जा ခွင့်ပိတ်ပင်ခံလာရပြီမဲ့နှွေရတီမှာဖုံးတော်ကြီးအကြောင်းတွေနဲ့အစိုးရစာတင်ကြောင်းတွေမှာဆက်လက်တင် जा လာနေခဲ့ပါတယ်။နှွေရတီမွန်စာပေတင် जा ရေးအခြေအနေနဲ့ပတ်သက်လို့မြင်းစနိုင်းကလည်းအခုလိုစူးစီးထားတဲ့သတင်းလောကကိုကြားစားရမှာပါရှင်။နှွေရတီမွန်စာပေတင် जा မှုအခြေအနေနဲ့ပတ်သက်ပြီးမွန်ဒေသလောက်ဆိုင်ရာမွန်စာပေနဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအဖွဲ့အသိရင်းမှုနိုင်မွန်ရစာကအခုလိုပြောပါတယ်
။အဲ့ဒီအကြောင်းမူအကြောင်းသားရဲ့အနေထားကတနည်းတစ်နည်းကိုပို့ပြီးတော့များလာအခုဆိုရင်ဒီနှစ်ခြေလေးရပါတော့အဲအကြောင်းသူအကြောင်းသားအလုံးပေါင်း9000ကျော်နဲ့ဒါ10000ရမှရှိတယ်ပေါ့နောက်ကုကြမှုတစ်ခုကနောက်ဒီနှစ်ကနေစပြီးတော့အဲ့ဒီ18မြို့နယ်မှာဒါသူငယ်တန်းဖတ်စာအုပ်ပေါ့တပြေးညီတစ်ခုတည်းဖြစ်အောင်ဒီနေ့ကဖန်တီးထား
ရွေရတီမွန်စာပေတင်ကြားမှုကိုတန်ကတော်တွေကသာတင်ကြားပေးကြပြီးဇီယာခက်ခဲတွေလည်းရှိနေပါတယ်ရွေရတီမွန်စာပေတင်ကြားမှုဟာလက်ရှိဆိုးရကြောင်းကမွန်စာပေတင်ကြားရေးကိုများစွာထောက်ကူဖြစ်စေတယ်လို့လည်းနိုင်မွန်ရစာကပြောပါတယ
်တချို့ကလေးကြတော့အခုဆိုးရကြောင်းမှာမွန်စာပင်ခွေးရှိတယ်ဒီကြောင်းပိတ်တဲ့တလနှလမပေါ့နော်ဒီမွန်စာကိုသူအခြေခံနဲ့သူကတင်လိုက်တယ်တင်လိုက်တော့ဟိုကြောင်းထွေးကြတဲ့ဆိုးရကြောင်းမှာဆိုးရကြောင်းမှာပြန်တင်တယ်အဲ့ပြန်တင်တော့ဒီနွေရာဒီတင်ကြားမှုကတော့အဲ့ဒီခလေးအတွက်တော့အများကြီးထောက်ကူဖြစ်ပေါ်တယ
်ဥတိုင်းဆိုင်ဆိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ရဲ့အသိပြုချက်ပြည်နယ်ဆိုးရရဲ့အကောင့်တွေဖော်မှုတွေကြောင့်အဆိုးရအကြောင်းတွေမှာမွန်စာကိုတင်ကြားခွင့်ပြန်လည်ရရှိလာခဲ့ပြီးတော့အတိုင်းအတာတစ်ခုထိကောင်းတဲ့ပေါ်နိုင်ခဲ့ပါတယ်ဒါပေမဲ့လည်း NLD ဥဆောင်ဆိုးရလက်ထက်မှာတော့အဆိုးရအကြောင်းအသွင်းကမွန်စာပေတင်ကြားမှုအခြေအနေဟာထင်သလောက်အောင်မြင်မှုမရရှိခဲ့ဘူးလို့ချောင်းဆောင်ကလွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်အရင်ဆိုးရကပြန်ရေးဦးတယ်ကထွက်ခင်ကလေးကဝန်ကြီးချုပ်ကသူကတောင်းဝန်ခံပြီလားအခုကတော့ဥပဒေလည်းပေါ်ပြီလောက်မယ်ဆိုတော့လောက်လို့ရတယ်ဒါနဲ့ကျွန်တော်အမြင်ပြောရင်တော့ဒီတောင်းဝန်ရှိဆုံးကပြည်နယ်ဆိုးရအဖွဲ့အဲသူတို့ကအာရုံမရောက်တာလားဒါမှမဟုတ်ရင်လေးမထားတာလားဆိုတာကျွန်တော်မသိဘူးဒါနဲ့ကျွန်တော်ကိုယ်တိုင်လည်းလက်ခံတယ်အရင်ထက်ကိုပိုဆိုးနေတဲ့အခု
มอลูมิโอเรียซาเปสกายินเจมุยวยาตะเลท้องลาสินลามยาตีตะอองเพ็งเต็งซอกช่องปิดติงเปเสโลระยิยอจะเนมอนเดตะลองสายาซาเปเนปุฎฑปาดายินเจมุพ้อยกันเนนวยาตีมอนซาเปติงจามุติงนังโกเนสินเนตายพ่เลติงจาลาแคปี အခုဆိုရင်ဆက်ဆက်နဲ့ရှိခဲ့ပြီလို့မွန်ဒေတာလုံဆိုင်ရာစာပေနဲ့ရင်းကျက်မှုအဖွဲ့ကပြောပါတယ်ဒီနှစ်နွေရာသီမွန်စာပေဆိုရင်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္တလေးကမြို့နယ်ဆက်ရှိမြို့နယ်ကနေနွေရာသီမွန်စာပေတင်နှန်းကိုကျောင်းလူကျောင်းသားပေါင်း 8000ခန့်တက်ရောက်တင်ကြခဲ့ပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ကရင်ပြည်နယ်ဖပုံခရိုင်လူတော်ခုမျိုးနယ်အတွင်းမှာစကမ်းချနေထိုင်နေမြန်မာတပ်မတော်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတထောင်နီးပါးကနေဆန္ဒထုတ်ဖော်မှုပြုလုပ်ပါတယ်။တရုတ်ရှိတဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်ကရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီရ
တိုင်းချိဆိုင်ဗီအန်အန်ဝန်တော်သားတွေစူးစီးတင်ဆက်တဲ့တိုင်းသားဒေသကသတင်းစာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VU ကနေအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်။Well,
Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလူ့နာမွေလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA
အင်တာနက်စာမျက်နှာဗမီစ.voanews.comမှာလည်းကြည့်နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့ပြန်မနေ့ထုတ်လွှင့်မဲ့ မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00ကနေ9:00အထိလိုင်းဒိုမီတာ24 26 32 39ကိုရောနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြအောင်မှာဖြစ်ပါတယ်
ပြည်နယ်ငယ်မန်ချက်စတာမြို့ကဂီတာဖျော်ဖြေပွဲမှာတင်းလာနေတုန်းကအသေးခံဘုံကွက်တက်ခတ်မှုနဲ့ဆက်နေပြီးဒီကနေ့စောပိုင်းတိကျစီရှာဖွေစီးနှင်းမှုတွေအတွင်ဖမ်းဆီးလိုက်တဲ့သူနှစ်ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးတိရှိသွားပါပြီမန်ချက်စတာမြို့ပိုင်းကတိုက်ခိုက်မှုတစ်ခုမှာစီးနှင်းရှာဖွေမှုအတွင်ဖမ်းဆီးခဲ့တဲ့အမျိုးသမီးတဦးကိုတော့တစ်စုံတရာအရေးယူရမှာရှိ ဲ့ပေါ်စိုးရိမ်မခင်ဖြစ်ရတဲ့ကိစ္စနဲ့ပတ်သက်လို့ American သမ္မတ Donald Trump နဲ့ဆွေးနွေးမယ်လို့ပြည်ရှာဝန်ကြီးချုပ် Theresa May ကဒီကနေ့ပြောလိုက်ပါတယ်။ American နဲ့ Britain တို့ကြားကာဝေးနဲ့လုံခြုံရေးဆိုင်ရာမဟာမိတ်ဆက်ဆံရေးဟာအပြန်အလှန်ယုံကြည်မှုပေါ်မှာတည်ဆောက်ထားတာဖြစ်တဲ့အကြောင်းလဲ Britain ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကပိုင်ဆိုင်ရောက်ကြေညာထားတာကိုစင်ကာပူရဲ့လောက်ရတစ်ခုဖြစ်အမေရိကန်ရေတပ်စစ်တမတော်စင်းဟာတောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုနီးခုံမောင်းခဲ့ပါတယ်။အမေရိကန်ရေတပ်ကပက်ထိန်တက်မစ်ဆိုင်းတုံးတပ်ဆင်ထားတဲ့ USS Drew စစ်တမဖြတ်တဲ့မော်ဟာ Strategic ကျူးစုတွေက Mischief ဖြောက်တန်းနီးရေမိုင်၁၂မိုင်ကွာနီးဖြတ်တန်းခုံမောင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပဆက်တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာရီကျွန်းပေါ်ကမြို့ကိုဒီသတင်းပတ်စောပိုင်းကပဲစင်းနေတိုက်ခိုက်ထိန်းချုပ်ထားတဲ့အစ္စန်စစ်သေးရွာကိုရှင်းလင်းမှုအစိုးရတပ်ဖွဲ့တွေဒီကနေ့ပဲမြို့ရင်းကိုစတင်ဝင်ရောက်လာခဲ့ကြပါတယ်။ပစ်ခတ်မှုတွေပောက်ကွဲတဲ့နေရာမှာပဲဖိလစ်ပိုင်စစ်တပ်ကရဟယင်အစင်းကမြို့ရင်းကိုပြန်တန်းလာပြီးခေါင်းမိုးတွေပေါ်မှာနေရာယူခဲ့တယ်လို့တန်ချက်ကကားတွေလည်းမြို့ရင်းကိုဝင်လာခဲ့တာပါ။လူကြီးတွေနှစ်သိန်းလောက်ရှိတဲ့မာရဝီမြို့ကဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးနေကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Patrick Dewa ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00တိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံး ဒီစီစဉ်ကိုဗီအိုအေကပြန်ရေးဦးတယ်မှာဖတ်ခင်ကလေးကဝန်ကြီးချုပ်ပဲသူကတောင်းဝန်ခံရတယ်ဗျာ။ဗီအိုအေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.